မြန်မာနိုင်ငံရဲ့တပ်ထုတူဖော်ရေးခန္ဓာဆုတ်ယုံနေတာဘယ်ချိန်ကစခဲ့တာပါလဲ။ဘာကြောင့်ပါလဲ။မြန်မာနိုင်ငံတပ်ထုလုပ်ငန်းရှင်များအသင်းချုပ်ကဘူမိဗေဒပညာရှင်ဦးအေးလွင်အမည်ကိုကြည်အောင်ပါ။တပ်ထုမိုင်းတစ်ခုကိုတူဖော်ဖို့မလုပ်ခင် All Reserve လို့ခေါ်တဲ့တပ်ထုပမာဏဘယ်လောက်ရှိနိုင်လဲဆိုတာကစပြီးတပ်ထုတိုက်နဲ့ပတ်သက်တဲ့အချက်လက်တွေကိုအရင်တွက်ချက်ရပါတယ်။အလားလားကောင်းနေဆိုရင်တက်တူတိုက်ကိုတူးဖော်မယ်တွင်းဒီဇိုင်းနဲ့ဘလို့တူးမယ်ဆိုတာတွေကိုပါတည်တည်ချာချာရေးဆွဲထားရတာပါမြန်မာနိုင်ငံဟာဒီလိုစနစ်တကျတွက်ချက်တူးဖော်တဲ့ဘော်တွင်းမော်ချီတို့လိုကမ္ဘာနာမည်ကြီးတက်တူမိုင်းတွေရှိတဲ့နိုင်ငံတနိုင်ငံဖြစ်နေပေမဲ့တက်တူကဏ္ဍဟာအခုကမှဆုတ်ယုံနေပါတယ်ဒီလိုဆုတ်ယုံတာကလည်းအခုမှဖြစ်လာတာတော့မဟုတ်ဘူးလို့ဦးဝေလွန်ကပြောပါတယ
်တကယ်ရဲ့အစိုးရနောက်ဆုံးကာလတွေကအားနေတဲ့ဥပဒေအားနေတဲ့စီမံခန့်ခွဲမှုတွေကြောင့်ပြောင်းဝင်တော့ကနေပုံပုံများပြလာတယ်။ပြောင်းဝင်တော့တဲ့လူတွေနဲ့ဒေသခံပြည်သူတွေအကြားနဲ့နားလည်မှုလွန်မအောင်လို့သတင်းတွေဖြန့်မလိုလောက်တဲ့အခွင့်အရေးတွေတောင်းတဲ့အလေးအထားတွေပေါ်လာတဲ့ကာလမှာအဲ့ဒီဖြစ်ကရှိတဲ့တပ်ထုဝန်ကြီးဌာနတပ်ထုဝန်ကြီးဌာနကလည်းတပ်ထုရဲ့လုပ်ငန်းရှင်တွေပေါ်မှာအာမခံချက်ဆေးရည်ကာကွယ်ပေးဖို့အားနည်းခဲ့ပါတယ
်။တပ်ထုလုပ်ငန်းတူဖို့ရေးမှာ contract လုပ်ငန်းရှင်တွေအတွက်အစိုးရဘက်ကအကာအကွယ်ပေးမှုကလည်းလုပ်ငန်းတိုးတက်ရေးအတွက်အရေးပါပါတယ်။မြန်မာနိုင်ငံမှာတက်တူလုပ်ငန်းအပြင်တခြားသင်ရန်စာတတွေဖြစ်တဲ့ရေနံတဘာဝတံခွေကြောက်မြက်နဲ့တက်လုပ်ငန်းလို့လုပ်ငန်းတွေအများအပြားရှိပေမဲ့တက်တူကဏ္ဍမှာ protection share contract လို့ခေါ်တဲ့အကာအကွယ်ပေးမှုဟာအတော့ကိုနည်းနေတယ်လို့ပြောပါတယ
်။ရေတာဆိုတဲ့ကိုယ်နေပိုင်းနဲ့လုပ်တယ်၊ပြင်လဲထဲမှာလည်းလုပ်တယ်။မြန်မာရေနံဆိုတဲ့အင်ပူကြီးကမမမရောက်တာနိုင်ငံတော်ပိုင်းလုပ်တာပဲ။သူတို့ကသူတို့ကိုယ်တိုင်ခိတ်ချုပ်တယ်၊တာဝန်ရှိတဲ့လူတွေကသူတို့ကိုယ်တိုင်ကြီးကြပ်တယ်ဒီလိုမျိုးလုပ်တဲ့လူတွေနဲ့ပူးပေါင်းပြီးတော့လုပ်တယ်။နေနေဒီကံပြည်သူများအုပ်လေဝန်ကြီးဌာနအနေနဲ့ဆိုအစိုးရရဲ့လုပ်ငန်းတရားဖြစ်သတ်မှတ်ပြီးလုပ်တယ်။အဲ့လိုပဲတိတ်အခြေခံကွန်ပျူတာတက်တဲ့တရားဝန်ကြီးဌာနအုပ်မရှိရအစိုးရတက်ဆက်ပေါင်း56000လောက်ပေါ့ပုံပြီးတော့ပေးလိုက်တာနေ့30ရှိစတော့မကတော့ဘယ်သူမှလည်းစတယ်မပြရဲဘယ်သူမှလည်းကွန်ပလိမလုပ်ဘူး။ဘာလို့လဲ။ငါတက်လုပ်ငန်းဆိုတဲ့တာဝန်ခံတဲ့ဌာနကလူအပ်တဲ့စီစဉ်မှုတွေလုပ်တယ်လူအပ်တဲ့ကြီးကြပ်မှုတွေလုပ်တယ်လူအပ်တဲ့စီကံနဲ့တိတ်တိတ်နဲ့လုပ်ငန်းရှင်တွေကလည်းစီကံတိုင်းလိုက်တာပြီးတော့လုပ်တယ်။ဘယ်ပတ်ဝန်းကျင်မှာလည်းဓာဘီဆန္ဒပြခြင်းမရှိဘူး။ပုံလေးကြံ့ကြာခြင်းမရှိဘူး။ဘာလို့ရေနံတို့တိတ်ချောတယ်သူကပုံချစိတ်တော့တုတ်ခွင့်ရှိတယ်။ဒီကိစ္စရေနံကြီးတွေမှာ cost recovery မကြည့်သေးတဲ့အတွက်နိုင်ငံတော်အခွန်အောင်အခွန်ဆောင်ခွင့်အမျက်ကုန်ကင်းလုပ်ခွင့်ရှိတော့အေးနေသေးတယ်။တက်တူလုပ်ငန်းကြတော့ cost recovery ပိန်ခွင့်မရှိဘူး။အခုဥပဒေတက်မှာနေလို့ရတယ်။အရင်ဥပဒေမှာနေလို့မရဘဲနဲ့လုံအောင်ရဓာနှုန်းပြင်းနေရတယ်။ဖလာတဲ့တက်တူကိုအင်ခိုင်းကြရတာရွှေထွက်ထွက်ဘာထွက်ထွက်ထွက်တဲ့တက်တူကိုရာခိုင်နှုန်း30-35%ရာခိုင်နှုန်းအပြည့်ပေးရတာမထွက်ချင်လည်းဝယ်ပေးရတာထွက်တော့မထွက်တဲ့ထွက်တော့မထွက်တဲ့ငါတို့တော့မဆိုင်ဘူးငါတို့အချို့မျိုးဘရားရရပေးဆိုတဲ့အမေတာတူဖြစ်ခဲ့တာအစားလွန်မာတာ
တက်တူတူဖို့ရဲ့လုပ်ငန်းမှာအစိုးရရဲ့တာဝန်ခံမှုတာဝန်ယူမှုအားနည်းလာတာနဲ့အတူတက်တူရင်းလုပ်ငန်းရှင်တွေမတမာမှုတွေကြောင့်လည်းဆုတ်ယုတ်လာတာဖြစ်ပါတယ်
တတူမီတနာကတကယ်အစိုးရရဲ့နောက်မှနှစ်နှစ်လောက်မှတာဝန်ခံမှုတာဝန်ယူအားနည်းလာတယ်။တတူတူပေါ်ရည်အစိုးရကိုအ ਨੇ ဆုံး35ရာခိုင်နှုန်း34ရာခိုင်နှုန်းကိုပေးရတယ်ထွက်တဲ့တတူ PSC ဆိုတာထွက်တဲ့တတူပမာဏကိုပါခွဲတဲ့ဟာကိုခေါင်းအခြေခံတာဥပမာပြလက်တလုံးကိုမြင်းဖွားနေတဲ့ခြေတတူတွေမိုးပြီးမိုးပြီးတန်တာတိုက်တာတဲ့လွတ်စားကတစ်ခုတန်တာတိုက်တာတဲ့နီးစပ်တက်ကတစ်ခုဒါမှလေလံပြစ်လိုက်တဲ့အခါမှာလေလံရပေးရမယ့်အချိုးကိုမပေးချင်တော့ဒီပေါ်မှာအမျိုးမျိုးသောစည်းစည်းရည်အမားရည်နဲ့တိဆောက်ပြီးတော့အစိုးရကလည်းမထိနိုင်ဘူးနောက်တစ်ခါဒီကဘာအင်အားကြီးကုန်ပြီဆိုဆက်ကတ်ထွက်ပြီးပြန်ပြေးတာအဲ့ဒါဒီအားလုံးကခိတ်ချုပ်တဲ့စနစ်အားနဲ့လို့ဥပဒေရပါလေဖြစ်တာအဲ့ဒီအစိုးရတွေတန့်ကြနေတာဒါဒီဘက်ကျတော့ဝန်ကြီးဌာနတခုပေါင်းလိုက်တဲ့အခါမှာဝန်ကြီးကလည်းပြတ်တော့ပြန်ပြန်ဖြစ်တယ်ဒီဘက်ဌာနကလည်းခုနပြောတာဝန်ခံနဲ့အတွင်းဝင်အစဒါနဲ့ဒီကြီးတွေကလည်းရဲရဲဝံ့ဝံ့တင်ပြမှုအားနေတယ်အဲ့တော့မလိုလားတဲ့တန့်ကြမှုကြာပြီးတော့အိုမာစနေစကားနဲ့အနည်းငယ်လုပ်တဲ့လုပ်ငန်းရှင်တွေလည်းရပ်တန့်သွားတယ်။အပြိတ်လျှောက်တဲ့လူတွေရှောင်ပြရတဲ့အခါမှာတက်တူလုပ်ငန်းဖွံ့ဖြိုးတိုးတက်မှုကဒီကာလမှာနည်းနည်းသုံးနှစ်ကျော်မှာတော်တော်လေးကျဆင်းသွားတယ
်။တက်တူတင်ရန်စားတာတူဖို့ရင်းနဲ့ပတ်သက်ပြီးမတိုးတက်စေတဲ့အကြောင်းရင်းတွေထဲမှာတင်ရန်စားတာတွေထုတ်လို့ကုန်ခန်းသွားမဲ့အရေးစိတ်ဘူးပြီးမျိုးဆက်တွေအတွက်ခြံထားဖို့လိုတယ်ဆိုတဲ့အတွေးခေါ်မျိုးရှိနေတာပါ။
ကျွန်တော်တို့တိုင်းပြည်ကစားကြသည် only surface binding ပဲရှိပါသေးတယ်။တခြားတိုင်းမှာကဲလို့ Australia လို့ Canada တို့လို့တက်ဒီအောက်ကြီးအလက်ထဲကိုတူးတဲ့ဟာမရှိသေးပါဘူး။ကျွန်တော်တိုင်းပြည်ကစားကကုန်ဖို့မဆိုရင်ပါနဲ့ဒီရှာဖွေရင်းတူးဖို့တူးဖို့ရင်းရှာဖွေပြီးတော့နော်တတ်ထုပမာဏတိုက်အစ်စ်တွေအစ်စ်တွေကိုစင်ခဲစင်ခဲရှာဖွေနိုင်တဲ့နည်းပညာကြီးထုံးအောင်လုပ်ရမှာပါ။တတ်ထု result ဆိုတာအရင်ပစ္စည်းမဟုတ်ပါဘူး။တတ်ထုတိုက်ပမာဏဒီလိုအင်္ဂလိပ်လိုတိုက်ရိုက်ပြန်လို့မရဘူး။သူ့ရဲ့ data အချက်လက်ကိုခေါ်တာ။ဘိုးတို့ကဒီထွက်လာပြီ တတုတိုက်ဒီပူများလာပြီးတိုက်ပြီးချမ်းသာလေပဲ။နော်အဲ့ဒါကြောင့်မို့တတုတိုက်တစ်ခုသူ့ပေါ်ချုပ်လို့ချင်းပြီးတခြား academic intensive ကဲ့သို့မပြူပဲနဲ့လူတယောက်ကိုဆရာဝန်ကစေကူတစ်ခဲသို့ဥပမာနှိုင်းပြီးတော့လက်နဲ့နဲနဲ့စနစ်တကျအတွင်းကိုနှိုက်တဲ့နှိုက်ပြီးပေါ်ထုတ်ချင်းနဲ့ပတ်ဝန်းကျင်မထိခိုက်အောင်လုပ်တဲ့ဒီပညာတွေစနစ်တွေကျူးရပါ
။မြန်မာနိုင်ငံရဲ့တတုတူဖော်ရေးကိုထိန်းချုပ်ကြီးကြပ်တဲ့အဖွဲ့အစည်းတိုင်းမှာတဘာဝဝန်းကျင်ထိန်းသိမ်းဌာနတွဲထားတာပါ။
လုံးနေတော့လုပ်ခဲ့တဲ့ဒီဘာသာရဆိုဘူးရလေးကျန်တက်တော့ဦးကြီးဌာနမှာပတ်ဝန်းကျင်ဖိတိန်ဌာနခွဲဆိုရှိပြီးသားပါ။ကိုရင်ဖြစ်အင်းမိတ်ဆက်ဆက်တဲ့အားလည်းပတ်ဝန်းကျင်ဖိတိန်ဖို့ဆိုတဲ့လုပ်ငန်းစီထဲမှာပါပြီးသားပါ။မိုင်းကလို့ချာတတုပင်းမိုင်းဘလို့ပိတ်မယ်။တပင်းနဲ့ဘလို့ပြန်ဆိုင်မယ်။ရေးတွေဘလို့ပြန်ဖို့ပြင်မယ်။ရေးတွေအကြည့်ရဘလို့လုပ်မလဲဆိုတဲ့ဥပဒေရေးရှိလို့လုံးလုံးကြီးနဲ့ထိန်းသိမ်းရင်းနဲ့နှစ်ပေါင်းရာချီပြီးတော့ကဘာကျော်မိုင်းကြီးကဘာကျော်တတုပင်းရှိခဲ့တာ။ဒီဘက်ကကြမှာလောကကြီးဘက်ကလည်းဥပဒေကိုပြေပယ်ထားဤကောင်ကိုတောင်းထိုးတာနားလည်မှုနဲ့လုပ်ချင်းတို့လုပ်ချင်းလုပ်ချင်းနဲ့တရားဝင်လုပ်ငန်းတွေရလာတာဒီတရားဝင်လုပ်တဲ့လုပ်ငန်းတွေပေါ်မှာသွားမှုသွားတဲ့အခြေအနေကြောင့်တတုပြန်ကကဒီလိုနာမည်ပြတ်သွားတာလို့ကျွန်တော်ပြောပြပါတယ
်တတုလုပ်ငန်းဟာနိုင်ငံဝင်ငွေအဓိကအားဖြစ်ပေးနိုင်တဲ့လုပ်ငန်းဖြစ်တဲ့အတွက်တတိနားလည်ပညာရှင်တွေလက်တွဲဆောင်ရွက်ဖို့လည်းတိုက်တွန်းပါတယ
်နိုင်ငံတိုင်းမှာတတုမရှိပါဘူးတတုပြန်ကဘုံကျိုးတက်ဖို့ကတော့အဲ့ဒီကွန်ပျူတာတက်ဖို့ဒေါ်လာတန်းနဲ့ကြီးရနိုင်တဲ့လုပ်ငန်းတွေကိုစနစ်ကလုပ်ဖို့လိုပါတယ်။အင်အားကြီးအဖွဲ့အစည်းတွေသူခွင့်ရခံလုပ်ငန်းရှင်များငွေတော့ကတော့အစိုးရပိုင်းတို့ဘာလို့လို့ပေါ့နော်။အခုတော့ပုံလိုရတွေနဲ့ဓာတ်လူရောက်နေမယ်။အရင်တော့ကတော့ဒီအထူးခွင့်ရခံကုမ္ပဏီကြီးတွေအမျက်ခွန်အောင်ဆောင်ရွက်မရှိပါဘူး။အခုတော့အမျက်ခွန်စဆောင်နေရတယ်ပေါ့။ဒီလိုလုပ်ငန်းတွေဟာပြန်လဲသုံးသပ်ပြီးမှတကယ်အတတ်ပညာရှင်များနဲ့ပူးပေါင်းပြီးစနစ်ကလုပ်ဖို့လိုပါတယ်။တိုင်းပြည်တိုင်းမှာတချို့မရှိပါဘူးကျွန်တော်တို့တိုင်းပြည်ကြီးကျန်သာသာပေါ်ကျွားရမုတ်ပြင်မယ်စနစ်တကျရှာဖွေရင်တိုင်းပြည်တစ်ခါတိုင်းတိုင်းမှာတန်ဖိုးရှိတဲ့ကျေးဇူးတွေရပြီးတော့နောက်မျိုးဆက်တွေအတွက်ကျွန်တော်တို့အင်ညာဘောပုစာဒနာဘောသင်္ကန်းစာရဘောစင်ကဲစင်ကဲချန်ထားခဲ့မှမြန်မာပြည်ကဘာမှာဒီတန်ခံရမှာဖြစ်ပါတယ
်ဦးဝေလွင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ရအောင်